စင်ကာပူမြန်မာတက်မွေးပြည်ကြံတင်နှန်းချောင်း SMVTI ကိုလာမဲ့၃နှစ်ကမြန်မာနိုင်ငံကိုလွှဲတောင်းပေးမဲ့နားလည်မှုစာချုပ်လာလက်မှတ်ရေးထိုးဘက်ကိုမတ်လ15ရက်ဗုဒ္ဓဟူးနေ့ကျင်းပရမှာစင်ကာပူနိုင်ငံရဲ့ဂုဏ်သံအကြီးအကဲဝန်ကြီးဂိုးချောက်တောင်တက်ရောက်ခဲ့ပါတယ်။ဒီသဘောတူညီချက်အရရန်ကုန်မှာဖွင့်ထားတဲ့တင်နှန်းချောင်းအတွက်ငွေကြေးထောက်ပံ့မှုနဲ့စီမံခန့်ခွဲမှုတွေကိုမြန်မာစုအကတဖြည်းဖြည်းလွှဲပြောင်းယူမှာဖြစ်ပြီးတချိန်ထဲမှာပဲဒီချောင်းဝန်ထမ်းတွေကိုယ်တိုင်ချောင်းစီမံအုပ်ချုပ်ရေးမှာစင်ကာပူနိုင်ငံကူညီပေးတဲ့အနေနဲ့ဤပညာစီမံခန့်ခွဲမှုစွမ်းရည်တွေကိုဆက်လက်ပံ့ပိုးပေးမှာပါ။မြန်မာနိုင်ငံသုံးအကြခီလောက်တဲ့မစ္စတာကူဟာနေပြည်တော်အင်ကာနိကရောက်ရှိတာဖြစ်ပြီးဗုဒ္ဓဟူးနေ့မှာနေပြည်တော်မှာသမရဦးထင်ကျော်နဲ့ကသမရစီဦးစီချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပါတွေ့ဆုံခဲ့ပါတယ်။သမရဦးထင်ကျော်နဲ့မစ္စတာကူတို့တွေ့ဆုံပွဲမှာမြန်မာနိုင်ငံတိုးတက်ရေးအတွက်စင်ကာပူနဲ့ဖွံ့ဖြိုးဆိုင်ရာမဟာဗျူဟာတွေဆွေးနွေးခဲ့တယ်လို့စင်ကာပူနိုင်ငံကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပွဲမှာတော့မြန်မာနိုင်ငံတိုးတက်ဖွံ့ဖြိုးရေးအတွက်စင်ကာပူကဘယ်လိုဆက်ပြီးပံ့ပိုးပေးနိုင်လဲဆိုတာဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။မစ္စတာကူကချက်သပရင်းနေမှာတော့နိုင်ငံတော်၏အတိုင်းအမြံပုဂ္ဂိုလ်ဒေါမ်ဆန်းစုကြည်နဲ့နေ့လယ်စာစားသုံးရင်တွေ့ဆုံဆွေးနွေးမှာဖြစ်တဲ့အပြင်လက်တော်ရေးရနဲ့အထူးကိစ္စရနဲ့လေ့လာဆန်းစစ်တုံးတိုင်ကော်မရှင်ဥက္ကဋ္ဌသူရဥရှင်မင်းနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။